ဟောင်ကောင်မှာတော့ဒီမိုကရေစီထောက်ခံသူတွေထောင်ထဲချီပြီးတော့ဒီကနေ့မှချီတဲ့ဆန္ဒပြခဲ့ကြပြီးတော့အဲဒီဆန္ဒပြတဲ့သူတွေကိုရဲတပ်ဖွဲ့ကမြေယူဘုံတွေတုံးပြီးတော့လူစုခွဲနေနေခဲ့ပါတယ်ဆန္ဒပြတဲ့သူတွေကဟောင်ကောင်အချုပ်ရေးမှုကိုယာရုကနေနှုတ်ထွက်ပေးဖို့နဲ့ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေပေါ်မှာအင်အားသုံးနေနေခဲ့တာကိုစုံစမ်းစစ်ဆေးဖို့ကိုတောင်းဆိုခဲ့ကြပါတယ်ဒီရုံနေနေရဲတပ်ဖွဲ့တွေကဟောင်ကောင်ထူးအုပ်ချုပ်ရေးဒေသမှာရှိတဲ့တရုတ်ပြည်မှာကြီးနဲ့ဆက်ဆံရေးရုံးသားမှာအကာအရန်တားဆီးတွေချထားတဲ့ဆန္ဒပြတဲ့သူတွေကိုမြေယူဘုံတွေနဲ့ပြစ်ပြီးတော့နှိမ်နှင်းခဲ့တာဖြစ်ပါတယ်ဆန္ဒပြတဲ့သူထောင်ပေါင်းများစွာဟာပြီးခဲ့တဲ့သတင်းပတ်တွေတုန်းကလိုပဲဟောင်ကောင်မြို့လေကောင်မှာချီတက်ဆန္ဒပြခဲ့ကြတာဖြစ်ပေမဲ့ဒီတစ်ပတ်ကတော့အရင်သတင်းပတ်တွေနဲ့မတူခဲ့ပါဘူးရဲတပ်ဖွဲ့ကတက်ကြွလှုပ်ရှားသူတွေကိုတားဆီးခဲ့ပြီးတော့စီးပွားရေးဇုံချတာပန်းချံမှာပဲစုဝေးစေခဲ့တာပါဆန္ဒပြတဲ့သူတွေကအဲဒီကနေနောက်ဖက်2ကီလိုမီတာလောက်မှာရှိတဲ့ဆွေဆင်အထိမ့်မှပန်းချံကိုချီတက်ဆန္ဒပြဖို့လှုပ်ခဲ့ပေမဲ့ရဲတပ်ဖွဲ့ကတော့ခွင့်မပေးဘဲနဲ့ပိတ်ဆို့တားဆီးခဲ့တာဖြစ်ပါတယ်ဒါမဲ့လည်းဆန္ဒပြတဲ့သူတွေများလာပြီးတော့အနီးအနားကိုဆက်ပြီးတော့ချီတက်ခဲ့ကြပါတယ်မနေ့စနေနေ့ကတော့တရုတ်နိုင်ငံပြည်မာကြီးနဲ့ကပ်နေတဲ့ခရိုင်မှာဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့ထိတိုက်တွေ့ခဲ့ကြတဲ့အတွက်နှစ်ဒါဇင်ထက်မနေ့တရားရခဲ့ပြီးတော့ဆန္ဒပြပွဲကိုဥဆောင်သူပါဝင်17ယောက်ကိုဖမ်းဆီးခဲ့တယ်လို့ရဲတပ်ဖွဲ့ကကြေညာပါတယ်1998ခုနှစ်ကဟောင်ကောင်ကိုဗြိတိန်စီကနေတရုတ်နိုင်ငံကိုလွှဲပြောင်းပေးပြီးတဲ့နောက်ဒါဟာဟောင်ကောင်မှာအဆိုးဝါးဆုံးလူမှုမငြိမ်သက်မှုဖြစ်ပါတယ်တရုတ်နိုင်ငံပြည်မာကြီးကိုတရားခံလွှဲပြောင်းပေးဥပဒေမူကြမ်းကြောင့်ပြီးခဲ့တဲ့ဇွန်လကစပြီးတော့ဟောင်ကောင်ဒေသခံတွေတန်းတဲ့ချီဆန္ဒပြခဲ့ကြတာပါရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမြေယူဘုံတွေရဘာကြီးစံတွေတုံးပြီးတော့နှစ်ကြိမ်တိုင်တိုင်နှိမ်နှင်းခဲ့ပြီးတော့အတော်များများလဲတရားရရခဲ့ကြပါတယ်ခင်ဗျာ